မြန်မာနိုင်ငံမှာဒီမိုကရေစီရေလှုပ်ရှားသူကိုကျင်းပြီးလွှတ်တော်အမဟာကိုဖြိုးစေရသောကိုအောင်သူရဇော်နဲ့ကိုလှမျိုးအောင်တို့ကိုခွင့်ပြလိုက်တဲ့အပေါ်ပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချတယ်လို့စီးပွားရေးအင်အားကြီးခုနှစ်နိုင်ငံကပြောကြားလိုက်ပါတယ်။လွတ်လပ်မျှတတဲ့တရားစီရင်မှုနဲ့မဟုတ်ဘဲနှစ်ပေါင်း30ကျော်အတွင်းမှာပထမဆုံးကွင့်ပြတာကိုကြည့်ရင်ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေရဲ့ခိုင်မာတဲ့စိတ်ဓာတ်ကိုဂရုမစိုက်ဘူးဆိုတာကိုစစ်ကောင်စီကပြသလိုက်တာဖြစ်တယ်လို့ G7 နိုင်ငံကြ合いဝန်ကြီးတွေရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်။အခုလိုကွင်းမြက်ခံရသူတွေအပါအဝင်စစ်တပ်အာဏာသိမ်းခဲ့တဲ့2021 February 1ရက်နေ့ကစလို့အသက်ခံရသူတွေဖမ်းဆီးခံရသူတွေညှဉ်းပန်းနှိပ်စက်ခံရသူတွေအားလုံးရဲ့မိသားစုတွေအတွက်လည်းဝမ်းနဲ့စိတ်မကောင်းဖြစ်ရကြောင်းပြောပါရယ်ဆီယာနာသိမ်းတဲ့အပေါ် G7 နိုင်ငံတွေအနေနဲ့အပြင်းထန်ဆုံးဆက်လက်ပြစ်တင်ရှုံချတဲ့တစ်ချိန်တည်းမှာမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးစီးပွားရေးလူမှုရေးလူသားချင်းစာနာကြားအခြေအနေနဲ့လူခွင့်ရေးအခြေအနေတွေအပေါ်မှာစိုးရိမ်ကြောင်းကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါရယ်စစ်ကောင်ဆောင်တွေအနေနဲ့အကြမ်းဖက်လုပ်ရက်လုပ်နေတာချက်ချင်းရပ်ဖို့ဥပဒေနဲ့ဖမ်းဆီးမှုတွေနောက်ထပ်မလုပ်ဖို့နိုင်ငံရေးအကျဉ်းသားတွေနဲ့ဥပဒေမဲ့ဖမ်းဆီးထားသူတွေအားလုံးကိုပြန်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံကိုဒီမိုကရေစီရဲ့လမ်းကြောင်းပေါ်ပြန်သွားဖို့ကိုလည်း G7 နိုင်ငံတွေကတောင်းဆိုခဲ့ကြပါတယ်။မြန်မာအရေးရှင်းလင်းဖြေရှင်းနိုင်ဖို့အတွက်ကုလသမဂ္ဂနဲ့အာဆီယံတို့ရဲ့အားထုတ်မှုတွေအပေါ်ဆက်လက်ထောက်ခံနေတယ်လို့အာဆီယံအထူးကိုယ်စားလှယ်နဲ့ကုလသမဂ္ဂအတွေ့အမှုချုပ်တို့ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကြားပူးပေါင်းဆောင်ရွက်မှုတွေကိုလည်းဆက်လက်ထောက်ခံနေတယ်လို့ပြောပါတယ်။ဒီမိုကရေစီရဲ့ကြိုးပမ်းနေကြတဲ့အတိုက်အခံတွေကြေကြေပြန့်ပြန့်ပါဝင်တဲ့တွဲဆုံဆင်းရဲအပါအဝင်အာဆီယံဘုံသဘောတူညီမှုတွေကိုစစ်ကောင်ဆောင်တွေအနေနဲ့အဓိပ္ပာယ်ရှိရှိအကောင့်ထဲဖော်ဖို့အတွက်ကိုလည်း G7 နိုင်ငံကြ合いဝန်ကြီးတွေကတောင်းဆိုကြပါတယ်။ G7 နိုင်ငံတွေထဲမှာအမေရိကန်၊ကနေဒါ၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်နဲ့ဥရောပသမဂ္ဂတို့ပါဝင်ပါတယ်။မြန်မာဒီမိုကရေစီလှုပ်ရှားသူကိုကျင်းပြီးအပါအဝင်၄ဦးကိုတည်တပ်စီရင်ခဲ့တဲ့ကိစ္စဟာအာဆီယံဘုံသဘောညီရဲ့အကြောင်းထဲဖော်ရေးတိုးတက်မှုတွေအစားနောက်ပြန်ဆုတ်သွားတဲ့အခြေအနေဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နိုမာဆူဒီကလည်းဒီကနေ့ပြောဆိုပါရတယ်။တည်တပ်စီရင်မှုကိုပြစ်တင်တဲ့အာဆီယံကြီးညာချက်ထွက်လာဖို့အတွက်ကိုလည်းအင်ဒိုနီးရှားနိုင်ငံဘက်ကကြိုးပမ်းခဲ့တယ်လို့ပြောပါရတယ်။စစ်ကောင်စီဘက်ကတော့ဒီတည်တပ်စီရင်ခံရသူတွေဟာအကြမ်းဖက်လုပ်ငန်းတွေကျူးလွန်တာကြောင့်ဥပဒေအတိုင်းဆက်လွှတ်ဆောင်ရွက်တာလို့နိုင်ငံတကာကတုံ့ပြန်ပြောခဲ့ပါရရှင်။